ဗုဒ္ဓဘူးနေ့က Trans Asia Jet လင်းပြတ်ချခဲ့တာဟာလေယာဉ်မှုရဲ့မှောင်ဝင်မှုကြောင့်ဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေတွေးကြည့်ခဲ့တာမို့အခု Trans Asia လေယာဉ်မှုတွေကိုစနေနေ့ကဆက်တင်ပြီးအရေးအချင်းပြည့်မီမှုရှိမရှိစစ်ဆေးမှုတွေလုပ်နေပြီဖြစ်ပါတယ်။ထိုင်ဝမ်နိုင်ငံရဲ့အရက်ဖက်လေကြောင်းစီမံခန့်ခွဲရေးဌာန CAA ရဲ့ညွှန်ကြားချက်အရ ATR Pilot 81ယောက်ဟာစာမေးပွဲပြန်ဖြေကြမှာမို့ Trans Asia လေကြောင်းကလာမယ့်3ရက်အတွက်သူ့ရဲ့လေကြောင်းခီးစဉ်90ကျော်ကိုဖျက်သိမ်းထားပါတယ်။အခုပြတ်ချသွားတဲ့လင်းကြောင်းလူပေါင်း40ကျော်တည်ဆုံးခဲ့ပြီး15ဦးကိုတော့အသက်မသေးကယ်တင်နိုင်ခဲ့တာပါ။လင်းပြတ်ချသွားတဲ့ခီးလောင်းမြစ်ထဲပျောက်ဆုံးနေတဲ့လူ3ကိုအခုထိဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။အင်ဂျင်နှလုံးတက်လင်းဆက်ချွတ်ရင်းခဲ့တဲ့အတွက်လင်းပြတ်ချရတယ်လို့စုံစမ်းစစ်ဆေးမှုတွေကတောက်ကြမ်းနေမှာပြောပါတယ်။ ADR 82600အမျိုးအစားလင်းဟာဗုဒ္ဓဘူးနယ်မနက်ကတိုက်ပွဲကဆုံရှမ်းလေစိတ်ကနေစတဲ့ပြီးမကြခင်မှာပဲမြစ်ထဲကိုပြတ်ကျခဲ့တာဖြစ်ပါလေ။လင်းမှာပွားတဲ့အချက်လက်နဲ့အတန်ဖန်းမှတ်တမ်းတင်ဆက်အရညာဘက်အင်ဂျင်ဟာစတဲ့ BB ဂျန်38စက္ကန့်မှာအလုံးမလုံးတော့တာတွေ့ရတယ်လို့ထိုင်ဝမ်လေကြောင်းလုံခြုံရေးကောင်စီအရာရှိတွေကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လင်းမှုကြောက်ကညာဘက်ဆက်ကိုပိတ်ရမယ်အစားဘဲဘက်ကဆက်ကိုမှားပိတ်မိပြီးပြန်ဖွင့်ဖို့ကြိုးစားခဲ့ပေမဲ့လင်းမှုဆက်ပြန်မနှိုးနိုင်ရင်မှပဲလင်းပြတ်ကျသွားခဲ့တယ်လို့ဆိုပါတယ်။လင်းပြတ်မကျခင်လင်းမှုအကူအညီတောင်းလာကိုနောက်ဆုံးကြားရတယ်လို့လေကြောင်းထိန်းချုပ်ရေးတွေကပြောပါတယ်။